25ရက်6လ2010ခုနှစ်ဝိသုဒ္ဓိနဲ့ပထမဆင်းစအနုတ္တိနိဒေသမှာအခုကျွန်တော်တို့ကျေးဇူးတော်ရှင်မြတ်စွာဘုရားရဲ့ဗုဒ္ဓနုတ္တိဂုဏ်တော်တွေဗုဒ္ဓနုတ္တိပွားများပုံတွေကဂုဏ်တော်တွေတဲကအရဟံဂုဏ်တော်ဖွင့်ကြည့်နေတာဖြစ်ပါတယ်အရဟံဂုဏ်တော်ဖွင့်မှာအနက်9နဲ့ပေးထားပါတယ်အဲ့ဒီမှာအနက်9နဲ့မှာနံပါတ်1ကကိလေသာတို့မှဝေးကွာတော်မူသောကြောင့်ရဟန်းမီတော်မူဖို့ကိလေသာယံသူတို့ကိုတတ်ပြီးသောကြောင့်ရဟန်းမီဖို့တန္တရာစိတ်ဤအထောက်အကန့်တို့ကိုဖျက်ဆီးပြီးသောကြောင့်ရဟန်းမီဖို့ဆိုပြီးတော့ခေါင်းစဉ်ကရဟန်းဖြစ်ပေမဲ့ဒီအနက်၃နဲ့ဒီပုတ်ခွဲပြီးပြောရင်အရနဲ့ဟန်နဲ့เนาะအခုကျမတို့အဲ့ဒီ၃နဲ့မှာနံပါတ်၃ဖြစ်တဲ့တန္တရာစိတ်အထောက်အကန့်ကိုခုတ်ဖြတ်ဖြည့်စည်ပြီးတော်မူပြီးဖြစ်သောကြောင့်အရဟံမီတော်မူဖို့ဆိုတော့ကျွန်တော်တို့လေ့လာတဲ့နေရာမှာတန္တရာစိတ်ရဲ့အထောက်အကန့်တွေကိုဘယ်လိုဖြည့်စည်သလဲဆိုတာဖြည့်စည်ပုံနှစ်နည်းပြီးခဲ့ပါပြီ။စာမျက်နှာ169မှာကျွန်တော်တို့အပေါ်ပိုက်ပြီးသွားပြီ။အဲ့ဒီမှာမှအဝိဇ္ဇာသည်ပုံတောင်းမီဆိုသောအထက်ပါစကားရဲ့ကိုချဲ့၍ပြရနှင်းဆိုတာနဲ့စပြီးတော့ပရိသသမုပ္ပအင်္ဂါ12ရဲ့အကြောင်းကျိုးဆက်သွယ်ပုံဆိုတာအဲဒီကနေပြီးတော့ကျွန်တော်တို့စာမျက်နှာ198မှာနံပါတ်4ရဲ့အဖွင့်အပေါ်အထိဒီခြံလက်တဲ့ထဲထားခဲ့တော်မယ်နော်ဒါခြံခဲ့တော်မယ်ဒါဒီကျွန်တော်တို့ပရိသသမုပ္ပခန္ဓာနဲ့ဒါကိုအကြောင်းကျိုးဆက်ပြီးတော့မှအဝိဇ္ဇာဒီပုံနှောင်းမိတယ်စသည်ဖြင့်ဒါဒီဘာကိုအကျေချက်ပြတာလဲဆိုရင်စာမျက်နှာ198ရဲ့အပေါ်ပိုက်မှာအထောက်ကန်တို့ကိုဖြည့်စည်ပုံတဏီကားဆိုပြီးတော့ကျွန်မအဲ့ဒီနေ့တော့ပြောခဲ့တယ်ပရိသသမုပ္ပအင်္ဂါ12ပါးနဲ့ပတ်သက်ပြီးတော့ဒါကိုတန္တရာစက်ရဲ့အကန့်အကွက်ဖြတ်ပုံပြထားတယ်မှတ်မိရဲ့နော်အဲ့ဒီမှာကျွန်တော်တို့တန္တရာစက်ဘေးအနေနဲ့ကျွန်တော်တို့တပီးသေးကိုပုံစံပြထားပုံအဲ့ဒီမှာအလဲမှာပုံတောင်းအရာယူထားတဲ့နေရာမှာဘာကိုယူခဲ့လဲဆိုရင်ကျွန်တော်တို့အဝိဇ္ဇာကိုယူခဲ့ထားတယ်မှတ်မိရဲ့နော်အဲ့ဒီမှာမှကျမတို့နောက်ဆုံးကိုယ်အနေနဲ့ယူထားတာကြတော့ဇရာနဲ့မရဏကိုယူထားပြီးတော့အထောက်အကန့်တွေယူတဲ့အခါမှာနှစ်ကနေ7ဖြစ်တဲ့သင်္ခါရကနေပြီးတော့ဇာတိကြံအောင်ဆိုတာကျမတို့အဲ့လောက်သိထားပြီးရင်လုံလောက်တဲ့အတွေ့အဲ့လေးအချီကိုပြီးရင် line ပိတ်ထားလိုက်တော့ line ပိတ်ထားခဲ့ပြီးတော့အဲ့ဒီထဲကအဝိဇ္ဇာသည်ပုံနှောင်းမိဤဆိုတဲ့အစရှိသောအထက်ပါစကရက်ကိုချဲ့၍ပြရလင်းဆိုတဲ့ဘေးအစပြီးတော့ခြံလို့ခဏရေးချလိုက်ကြဆိုเนาะအခုစာမွေး approach နဲ့ပဲတွားကြပြီဖြစ်တဲ့အတွက်ဒါတွေကိုကျမတို့နောက်ပိုင်းစာမွေးတွေပြီးသွားရင်တော့အချိန်ပေးပြီးကျမတို့ပြန်သင်မယ်အဲ့ဒါသင်ရင်းနဲ့ဒါဒီတတရားစင်ကိုသူကကျေးဇူးပြုလိမ့်မယ်ဒီဘိုင်းကတတရားစင်နဲ့ဆိုင်သွားလိမ့်မယ်เนาะဒါအခုလောလောဆယ်လေးပထမစင်နဲ့မဆိုင်ဘူးလားဆိုတော့ဆိုင်တော့လဲစာမေးပွဲတွေမှာဒါကိုသိမမေးတဲ့အတွက်စာမွေး approach ဖြစ်တဲ့အတွက်ကြောင့်ကျမဒါကိုခြံလိုက်ပြီးနောက်ပြီးဘယ်ဖြစ်ခြံမလဲဆိုရင်အလွာအတွန်းစသည်ဆိုတဲ့အထိခြံလိုက်ပြီးလေ line ပိတ်ပြန်ပြီး line ပိတ်လိုက်ဒါဆိုဒီကနေ့စကြည့်မှာကနံပါတ်4ကပြန်စမှာပေါ့เนาะအရဟံဂုဏ်တော်ရဲ့အနက်9နဲ့ဖွင့်တဲ့အခါမှာအရဟံဆိုတာနဲ့ပတ်သက်ပြီးတော့3နဲ့ပြီးသွားပြီဒါဆိုရင်အခုဒါနံပါတ်4ဖြစ်သွားပြီနံပါတ်4မှာဓမ္မမေရှုတို့ခေါင်းစဉ်လေးတွေကို line ကြားထားဖို့လိုလိမ့်မယ်ဒီနံပါတ်4ကတော့အရဟံဂုဏ်တော်မှာအရဟံ3လုံးစလုံး3နဲ့3လုံးစလုံးကိုတွဲထားတဲ့အပိုင်းဖြစ်သွားပြီ။ဒါကြောင့်ပစ္စည်းစသည်တို့ကိုခံယူရန်ထိုက်တန်တော်မူသောကြောင့်အရဟံမီတော်မူဖို့ဆိုတဲ့နေရာမှာအရဟံဆိုတာဒီ3လုံးကိုတွဲပြီးတော့လိုင်းတာထား။အရှိကတိနဲ့3လုံးကအရတစ်ခုဟန်တစ်ခုနဲ့တားခဲ့ပြီ။ဟုတ်ပြီနော်။ကဲဒါကိုဓမ္မမိတ်ဆွေများပူဇော်ကြည့်ရအောင်။အမြတ်ဆုံးအလူခံပုဂ္ဂိုလ်မြတ်ဖ
ြစ်တော်မူသောကြောင့်ယေရှုအားဖြင့်သင်္ကန်းသာရှိသောပစ္စည်းတို့ကို၎င်းသူတော်ရှင်သူတို့၎င်းအထက်တော်မူ၏
။ဒါတစ်ချက်ပဲအဲ့ဒီမှာမြတ်စွာဘုရားသည်ဘာသာပူဇော်သူကိုခံတော်မူတိုက်တည်းပြည့်ဆိုလို့ရှိရင်အဓိကမင်းကအမြတ်ဆုံးအလူခံပုဂ္ဂိုလ်မြတ်ဖြစ်တော်မူသောကြောင့်အမျက်ဆုံးအလူခံပုဂ္ဂိုလ်မြတ်ဖြစ်တော်မူသောကြောင့်ဆိုပြီးတော့မြားလေးထုတ်ထားလိုက်မြတ်စွာဘုရားသည်နံပါတ်1သင်္ကန်းအစရှိသောပစ္စည်းတို့ကို၎င်း သင်္ကန်းစားရှိသောပစ္စည်းတို့ကိုဆိုတဲ့အတွက်ကြောင့်ဒါပစ္စည်း၄ပါးနဲ့ပတ်သက်ပြီးတော့ပြောသွားတယ်။နော်ပစ္စည်း၄ပါးဖြစ်တဲ့အတွက်ဒါသည်အာမိသနဲ့ဆိုင်သွားတယ်။နံပါတ်1ပူဇော်အထူးကို၎င်းပူဇော်အထူးကို၎င်းလို့ပြောတဲ့အတွက်အာမိသပူဇာလည်းပါတယ်လို့ဓမ္မပူဇာနဲ့လည်းပါတယ်။နံပါတ်1ကပစ္စည်းအာမိသနံပါတ်2ကကျင့်ဝတ်ဓမ္မပฏิပတ်နဲ့ဟုတ်ပြီနော်ဒါနဲ့ပူဇော်မယ်ဒါကြောင့်မြတ်စွာဘုရားသည်ပူဇော်ကျမတို့ပူဇော်ကြတဲ့နေရာမှာဆရာတော်တန်ဃာတော်တွေကကျမတို့လွယ်ကူအောင်ရဟန်းပူဇော်ထူးကိုခံတော်မူတိုက်ထသောပူဇော်ထူးကိုခံတော်မူတိုက်ထသောမြတ်စွာဘုရားလို့ပြောရင်ကျမတို့ကဘာမှန်းတော့မသိဘူးဒီတိုင်းရိုးရိုးပူဇော်လိုက်တယ်ရဟန်းစွာပူဇော်ထူးကိုခံတော်မူတိုက်တယ်အခုတော့ဘာကြောင့်ပူဇော်ထူးကိုခံတော်မူတိုက်လဲဆိုတော့အဋ္ဌကထာဆရာဖွင့်ပြပြီအမြန်ဆုံးအလူခံပုဂ္ဂိုလ်ဖြစ်တော်ချာဟုတ်ပြီနော်ဘလို့ပူဇော်တွေကိုခံနိုင်တယ်လေပစ္စည်းစတဲ့အာမိသတွေနဲ့ကောနောက်တစ်ခုပူဇော်ခြင်းဆိုတဲ့ဓမ္မတွေနဲ့ကောပူဇော်ထူးကို၎င်းခံယူတော်မူတိုက်ပါတယ်တဲ့တစ်ဖြတ်ပြီးသွားပြီအဲ့ဒီလိုထိုက်တန်တော်မူသောကြောင့်ပဲမြတ်စွာဘုရားပွင့်တော်မူတဲ့အခါမှာဘာဖြစ်လဲအချွေအရံတွေများပြီးတော့တကိုးကြီးမတဲ့နတ်လူဟူသမျှတို့သည်လို့ပြောတာကအချွေရံများပြီးတကိုးကြီးမားတဲ့နတ်ပါဆိုတဲ့ကရိုးရိုးနဲ့ပဲဟုတ်မလဲနတ်မင်းကြီးကိုပြောတာပေါ့အချွေရံများလေတကိုးကြီးမားသောလူဆိုတဲ့ကရိုးရိုးလူပဲဟုတ်မလဲလူမင်းပေါ့ဒါကြောင့်ကျွန်တော်တို့အရဟံလူမင်းနတ်မင်းဗြဟ္မာမင်းတို့ဤဝတ်စင်ကော်ရောပူဇော်ထူးကိုခံတော်မူတိုက်သောမြတ်စွာဘုရားဆိုတာကျွန်တော်ကြားပုပြီးသားအခုတော့ပို့ပြီးတော့အသေးစိတ်သိပြီပေါ့နော်ဒီနေရာမှာဘာကြောင့်လူမင်းနဲ့မင်းဗြဟ္မာမင်းတွေကနေပြီးတော့ဝတ်စင်းကော်ရပူဇော်ထုကိုခံတော်မူတိုက်လဲလို့မေးရင်အမြတ်ဆုံးအလူခံပုဂ္ဂိုလ်မြတ်ဖြစ်တော်မူလို့ပါဆိုတာပေါ်လာပြီ။ဒါကြောင့်မြတ်စွာဘုရားမှာကြပါအရာဌာနပုဂ္ဂိုလ်တို့၌ပူဇော်ခြင်းကိုမပြုကြပဲရှိတယ်တဲ့။ဒါကြောင့်လူမင်းနဲ့မင်းတွေကမြတ်စွာဘုရားမှာကြပါတော့အရာဌာနမှာရှိကြတဲ့ပုဂ္ဂိုလ်တွေကိုပူဇော်ခြင်းကိုမပြုကြဘူးသူကိုယ်သားလေးအဲ့ဒီလူမင်းနဲ့မင်းမြမမင်းနေကနေပြီးတော့ပူဇော်ကြလဲဆိုရင်မြတ်စွာဘုရားကိုယ်သားဘာကြောင့်လဲလို့မေးခဲ့ရင်အမြတ်ဆုံးအလူခံပုဂ္ဂိုလ်မြတ်ဖြစ်လို့ပါဆိုတော့ဒီနေရာမှာအမြတ်ဆုံးလူခံပုဂ္ဂိုလ်မြတ်ဖြစ်ပါတယ်ဆိုကျွန်တော်ကဒါလေးပဲသွားယူလို့ရှိရင်ဒါတို့ဘုရားမို့လို့ဆိုပြီးသွားဖြစ်လိမ့်မယ်ဘာကြောင့်အမြတ်ဆုံးလူခံဖြစ်တယ်လဲဆိုတော့ဘုရားဆိုတာတန်ဃာတော်တို့ရဲ့ခေါင်ထိပ်ပဲမဟုတ်ဘူးလားတနည်းအားဖြင့်ပြောဖရာမတဆင့်တန်ငါဆိုတာဖြစ်လာတာဖရာရဲ့အဆုံးအမစကားတွေကိုနားထောင်ပြီးတော့အယူဝါဒတူမျှကြတဲ့သူတွေစုပေါင်းတာကိုတန်ငါအဖွဲ့စည်းလို့သုံးလားမသုံးလားဒါဆိုရင်မြတ်စွာဖရာဆိုတာဒီဒီကြည်ကြအထုတ်ကြတဲ့နေရာမှာဖရာဆိုတာဆရာစီရအကူညီမလိုဘဲနဲ့တော့မိမိကိုယ်တိုင်စိတ်ဓာတ်မရညံနဲ့ဒီလမ်းမှန်ကိုတေးသေးချာချာဆင်ခြင်တွေးတောပြီးတော့ရွေးချယ်ခဲ့တယ်ဘသူစီကားမှတပည့်ခံပြီးတော့အလွဲတကူဒီလမ်းကြီးကိုယူခဲ့ရတာမဟုတ်ဘူးသူ့ရဲ့ဖြည့်စည်းခဲ့တဲ့ပါရမီဒေါ်ရီနဲ့ရှောက်လန်းခဲ့ရတဲ့အတွေ့အကြုံတွေပေါ်မူတည်ပြီးတော့စိန်တာမရညံနဲ့ဒီလမ်းမနဲ့လမ်းမှန်ကိုရွေးချယ်နိုင်ခဲ့တယ်လမ်းမနဲ့တော်ရုပ်ပဲ၍လမ်းမှန်ကိုမြစ်စီမပရိပဒါလမ်းမှန်ကိုရွေးချယ်ခဲ့တာဒီဘသူ့ရဲ့အကူအညီမှမယူဘဲနဲ့တန်ဆိုတဲ့ကိုတော်တိုင်းပဲအဲ့ဒီရွေးချယ်တဲ့အတိုင်းလဲရွေးချယ်သောလမ်းသည်မှန်လားမှားလားလို့ပြောရင်အမှန်ပဲဖြစ်တယ်။ဘာကြောင့်ကာမတုခ္ခန္ဓိကနိရောဂအကျင့်ကိုပယ်ရတယ်။ဘာကြောင့်အတ္တကိလမထအကျင့်ကိုပယ်ရတယ်ဆိုတာလဲအကြောင်းအကျိုးတွေဟာအကုန်လုံးကိုပြောပြနိုင်တယ်တိတိကျကျ။မြစ္စည်းမပရိပဒါလမ်းတော်ကိုဘာကြောင့်ရွေးရတယ်လဲဆိုတာလဲစိန်တာမယဉာဏ်နဲ့ပဲသူကထိုးရင်းပြီးတော့သိခဲ့တယ်။အဲ့ဒီလိုသိခဲ့တဲ့အတွက်ဒီနေရာမှာအဲ့ဒီလိုတိခဲ့ယုံနေမကောက်တိတဲ့အတိုင်းကိုမကျင့်ခဲ့ဘူးလားတိတာဒီဝိစာကျင့်တာဒီစရဏအမှားမှန်တွေကိုတေးသေးချာချာခွဲခြားပြီးတော့မှန်မှန်ကန်ကန်ကိုတော်တိုင်းသိတာကသမ္မာသမ္ဗုဒ္ဓဒါကိုဂွင်းဆက်သွားမှဂုံတော်တွေကနော်တဂုံတော်စီတဂုံတော်စီသွားခဲ့တာမဟုတ်ဘူးအဲ့ဒီတော့အတိအတိုင်းလဲစရဏအကျင့်နဲ့ပြည့်စုံတဲ့အတွက်ဝိစာစရဏသမ္ပန္နဂုံနဲ့ပြည့်စုံခဲ့တဲ့အတွက်အတိတဲ့အတိုင်းပဲမှန်မှန်ကန်ကန်တိတဲ့အတိအတိုင်းပဲကိုယ်တိုင်တိတဲ့အတိအတိုင်းပဲကြင့်ကြံတဲ့အခါမှာတဏ္ဍတရားလုံးမှနှောက်ရှက်လာခဲ့တဲ့အနုတ္တယကိလေသာတွေကိုဝါဒနာဓလေအထုံငွင့်နဲ့မကြက်အောင်အမြင့်ပြတ်ပယ်လိုက်နိုင်တဲ့အတွေ့ဘာကြောင့် ဘာနဲ့ပယ်လဲလို့ပြောရင်အရဟတမေညာနဲ့အရဟတမေညာဆိုရဲမေညာဆိုတာမေရဲ့အင်္ဂါတွေပေါင်းထားတာဟုတ်တယ်လားဒါကြောင့်မေညာတညံမှာပဲအင်္ဂါရှိရရှိရပါတဲ့နေရာမှာသောတာပတိမေညာအခိုက်တုံးကလည်းသီလမေခင်၃ပါးသမာဓိမေခင်၃ပါးပညာမေခင်၂ပါးဒီတပေါင်းနဲ့ပါခဲ့တယ်လို့တဂရဂါမိမေအနာဂါမိမေကနေအရဟတမေညာရရင်လေသီလမေခင်သမာဓိမေခင်ပညာမေခင်တို့ဒီသူ့ရဲ့မဲ့အစ်စ်ပေါ်မူတည်ပြီးတော့ပုံမစင်ကြဲသောကာယကံဝစီကံတွေမှာအပြစ်ကင်းစင်ကြဲနေတဲ့သီလမေခင်၃ပါးဟုတ်လားမနောကံတွေမှာအပြစ်ကင်းစင်ကြဲနေတဲ့စင်ကြယ်အောင်ကြိုးစားခဲ့တဲ့အတွက်စင်ကြယ်လာမယ်ဒါလားသမာဓိမေခင်၃ပါးပညာမေခင်၂ပါးဒီတနည်းအားဖြင့်ပြောရင်ပညာမေခင်ဆိုဝိဇ္ဇာမေခင်ပဲဟုတ်ပြီနော်သမာဓိမေခင်ဆိုဆရဏမေခင်ပဲသမာဓိမေခင်ဟုတ်တယ်နော်ဆရဏမေခင်ဆိုအလုံးမေခင်အနေနဲ့ရှိပြီးတော့သီလမေခင်ဆိုအရင်တော့ကြိုတင်ပြီးတော့စောင့်တည်ခဲ့ရတယ်အခုမဲတစ်ခုကိုရောက်ပြီဆိုရင်မဲခင်၁၀ပါးဒီအမြဲတပေါင်းနဲ့ပြည့်စုံတယ်လို့ပြည့်စုံတဲ့သီလသမာဓိပညာတို့ဒီတတန်ရာလုံးမှာပါခဲ့တဲ့ကာယကံဝစီကံမှာလွန်ကျူးမဲ့ဝိတိတ်ကမကြည်လေတာကိုလည်းသီလမေခင်ကအမြင့်ပြတ်ပေးလိုက်တယ်။အမြင့်ပြတ်ပေးတာနော်မဲ့ညံအခိုက်မှာပေးတာကိုပြောတာ။အခုကျမတို့အချိန်ဆိုရင်မဲ့ညံမရသေးတော့ကျမတို့တည်ငင်ကပဲပေးနိုင်မှာပေါ့။သမာဓိမေခင်ကလည်းမဲ့ညံနဲ့တွဲနေတဲ့သမာဓိမေခင်၃ပါးကလည်းမနောကံမှာလာနေမဲ့ထထွားလာမဲ့ပြိယုဌာနကြည်လေတာကိုအမြင့်ပြတ်ပေးလိုက်ပြန်တယ်။တခါပညာမေခင်နှစ်ပါးဖြစ်တဲ့တမာသင်္ကပ္ပနဲ့တမာဒိဋ္ဌိမေခင်ကလည်းမေညာနဲ့ပေါင်းလိုက်တဲ့အချိန်ခိုက်မှာဆိုရင်သူသည်တတန်တရားလုံးကိဝတ်နေတဲ့အနုတ္တယကိလေသာကိုသမုတ်စေတာပဟံမေပယ်လားမပယ်ဘူးလားပယ်တဲ့နေရာမှာသောတာပတိမေညာအခိုက်ဆိုရင်တော့ဒိဋ္ဌာတဝဘယ်ပယ်နိုင်မှာပေါ့ဟုတ်ပြီနော်အဲသကရာဂါမိမေခင်ကြားလို့ရှိရင်ကာမတဝကိုနည်းနည်းလေးသူကပေါအောင်လုပ်လိုက်နိုင်တယ်အနာဂါမိမဲ့ကြတော့ကာမတဝကိုအမြင့်ပြတ်ပယ်လိုက်နိုင်ပြီးတော့အရဟတမေညာလည်းရတော့ဘဝတဝနဲ့အဝိဇ္ဇာတဝဒီသမုတ်စေတာပြတ်ထွက်သွားတော့ပြောချင်တာကကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားဒီဗောဓိပင်နဲ့ရွှေပလင်ခြေရင်းမှာလေးမဲ့လေးဖို့ကြပြိုင်နဲ့ဖဲတစ်စစ်ပြီးတစ်စင့်ရသွားတာမဟုတ်ဘူးလားလေးမဲ့လေးဖို့ကြပြိုင်နဲ့ရတယ်ဆိုတာလေတထိုင်နဲ့အတွေးမှာပဲဟလာသောတာပတိမေဖို့ယပြီးရင်ဝိပဿနာပြန်ရှုသက္ကရာဂါမိမေဖို့တပြိုင်နဲ့သောတာပတိမေကောသက္ကရာဂါမိမေကောအနာဂါမိမေကောအရဟတမေကောယပြီးတော့ဖို့လေးပါလေအဲ့လိုပြောတာမဟုတ်ဘူးနော်သူ့ရဲ့သောတာပတိမေကိုယပြီးရင်သောတာပတိဖို့ကိုယပြီးရင်ဝိပဿနာပြန်ရှုပြီးရင်သက္ကရာဂါမိမေဖို့အနာဂါမိမေဖို့အရဟတမေဖို့လည်းရအောင်တတန်တရားလုံးပါလေကြိလေသားတွေဒီဝါဒနာတလေအထုံမွေးတော်မကြံ့အောင်အခြားယဟန္တာတွေနဲ့မတူဘဲနဲ့တခြားယဟန္တာတွေကကြည့်လေသားတွေကိုပယ်တဲ့နေရာမှာဝါသနာဓလေတွေကြံသေးတယ်။မြတ်စွာဘုရားပယ်လိုက်တာကြတော့ဘာမှမကြံတော့တယ်။မကြံတော့ဘူး။ကြည့်လေသားအကုန်လုံးဝေးကွာသွားတဲ့အတွက်အရဟံဂုံတော်မှာကြည့်လေသားတွေကဝေးကွာတယ်။ကြည့်လေသားရန်သူကိုတက်လိုက်နိုင်တယ်။သန္တရာစိတ်ရဲ့အကန့်အကွက်တွေကိုဖျက်ဆီးပါတယ်လို့ကြီးညိုရသလိုအဲ့ဒီလိုဖျက်လိုက်တာနဲ့အမျှသီလသမာဓိပညာဂုံတွေကိုပြည့်စုံမလာဘူးလား။သီလမဲ့ခင်တမာရီမဲ့ခင်ပညာမဲ့ခင်နေနဲ့ပြည့်စုံပြီးတော့ပြည့်စုံခဲ့ပြီးတော့ကိလေသာတွေကိုကာယကံဝစီကံမနောကံတွေရောတတန်တရားလုံးကိန်းနေတဲ့အနုတရားဟောပယ်လိုက်နိုင်တဲ့ညောင်သီလမဲ့ခင်နဲ့ပြည့်စုံနေတဲ့အတွက်သီလဂုံရှိသွားပြီဟောကသီလမဲ့ခင်နဲ့ပြည့်စုံအောင်ကြိုးစားခဲ့တာအကြောင်းသီလဂုံနဲ့ပြည့်စုံခြင်းဒီအကျိုးဟုတ်ပြီနော်တမာရီမဲ့ခင်နေနဲ့ပြည့်စုံအောင်ကြိုးစားခဲ့ပြီးတော့ဒီတမာရီမေခင်နဲ့ကိလေသာကိုပယ်လိုက်နိုင်တဲ့အချိန်မှာပြိယုဋ္ဌာဏကိလေသာကိုပယ်လိုက်နိုင်တဲ့အချိန်မှာတမာရီဂုံနဲ့ပြည့်စုံသွားပြီသားပညာမေခင်နဲ့ပြည့်စုံပြီးတော့အနုတ္တယတေကိုအမြင့်ပြတ်ပယ်လိုက်နိုင်ပြီးတဲ့နောက်တော့ပညာဂုံရောမပြည့်စုံဘူးလားယဟန္တာမထေမြတ်တပါးမှာလဲသီလဂုံတမာရီဂုံပညာဂုံရှိတယ်လို့မြတ်စွာဘုရားမှာလဲရှိတာပဲဒါပေမဲ့မြတ်စွာဘုရားတန်တန်၌ရှိအပ်သောသီလဂုံတမာရီဂုံပညာဂုံတို့ဒီဘယ်သူနဲ့မှနှိုင်းစာလို့မရောတူမြတ်စွာဘုရားနဲ့တူတဲ့သီလတမာရီပညာဂုံရှိတဲ့သူစာမရှိနိုင်ဘူးဟုတ်ရဲ့လားမရှိနိုင်ဘူးဒါဆိုရင်တူတာတောင်မှမရှိတဲ့နောက်တော့တာတဲ့သူစာပို၍ဝေးပြီပေါ့ဒါကြောင့်မြတ်စွာဘုရားတန်တန်၌ရှိအပ်သောသီလဂုံတမာရီဂုံပညာဂုံတို့သည်အတိုင်းမတိသောအနန္တပဲဟုတ်ပါလားအတိုင်းမတိသောသီလဂုံအတိုင်းမတိသောတမာရီဂုံအတိုင်းမတိသောပညာဂုံတွေနဲ့ပြည့်စုံတဲ့အတွက်သီလသမารီပညာနဲ့ပြည့်စုံရင်ပဲ အလှူဒံပုဂ္ဂိုလ်မြတ်တယောက်မှာရှိသိရှိတတ်တဲ့သီလသမာဓိပညာနဲ့ပြည့်စုံရင်ပဲအလှူရှင်နေသည်အကျိုးများမများများတဲ့အတွက်တန်ခါဂုံနဲ့ပြည့်စုံတဲ့တန်ခါတပါးဆိုရင်တောင်မှအနုတ္တရံပုံမြတ်ခိတံလောကတ္တလောကတ္တလောကသားတို့ဤပုံညာကုသိုလ်ကောင်းမှုတို့ကိုခိတံစိုက်ပျိုးကျဲချရာလေယာမြေတို့တွင်အနုတ္တရံတာလွန်ပါれလို့အနုတ္တရံပုံညာခိတံလောကတ္တဆိုတဲ့တန်ခါဂုံကြီးကိုးချက်မှာနောက်ဆုံးဂုံတော်မှာတန်ခါတပါးမှာတော့မှဒီဂုံရှိရင်တန်ခါတော်တို့ရဲ့အထွတ်ထိပ်တနည်းအားဖြင့်ယဟန္တာမထေမြတ်တို့ရဲ့အခေါ်မှုမဟေတီပုဂ္ဂိုလ်အစစ်ဖြစ်သောသမားတို့ရဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားသည်အလူခံပုဂ္ဂိုလ်တွေထဲမှာအမျက်ဆုံးအလူခံပုဂ္ဂိုလ်မဟုတ်ဘူးလားဒါကြောင့်ဖွားဖွားလေးကြည့်ရင်မြတ်စွာဘုရားသည်ပူဇော်ထုကိုခံတိုက်တယ်ဘာကြောင့်လဲအမျက်ဆုံးအလူခံပုဂ္ဂိုလ်ဖြစ်တော့ကြောင့်ဒါလေးပြောလိုက်တယ်အမျက်ဆုံးအလူခံပုဂ္ဂိုလ်ဖြစ်တော့ကြောင့်သင်္ကန်းစားတဲ့ပစ္စည်းတွေကိုဖြစ်စေပူဇော်ခြင်းကိုဖြစ်စေအထူးကိုဖြစ်စေခံယူတိုက်ပါတယ်လို့ပြောရင်ဖွားဖွားလေးပဲကြည့်မယ်အဲ့ဒီမှာအမျက်ဆုံးအလူခံပုဂ္ဂိုလ်ဘာကြောင့်ဖြစ်တလဲဆိုတာလေးပြန်ရှာရင်သီလသမာဓိပညာဂုဏ်တွေနဲ့ပြည့်စုံအောင်ကြိုးစားခဲ့လို့မဟုတ်ဘူးလားဒါကြောင့်သီလသမာဓိပညာမှာတူတူမရှိဆိုတဲ့အတွက်ကြောင့်ဒီသီလသမာဓိပညာတို့ဒီမြတ်စွာဘုရားတန်တန်နဲ့ရှိသောသီလဒီဘလောက်စွမ်းရည်ရှိတယ်လဲတိုင်းကြလို့မရတဲ့ဂုဏအရေးအချင်းနဲ့ပြည့်စုံမပြည့်စုံကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားကျမတို့သီလနဲ့ပတ်သက်ပြီးတော့ကာယကံဝစီကံတွေဘလို့စင့်ကြဲအောင်ဝိသုဒ္ဓိဖြစ်အောင်လုပ်ပါဆိုပြီးတော့ဟောကြားခဲ့တဲ့တရားတွေထဲမှာကျမတို့သင်ခဲ့ပြီးပြီသီလမှာစဘာသီလနှစ်ပါးရွယ်သီလသုံးပါးရွယ်သီလလေးပါးရွယ်သီလငါးပါးရွယ်သီလအဆင့်ဆင့်သင်ခဲ့သလိုယဟန္တာယဟန်တကားမှာဆိုရင်စတုပါရိသုဒ္ဓိသီလကြီးလေးပါးနဲ့လည်းပြည့်စုံရပါမယ်လို့ထုတ်ထုတ်လာတဲ့နေရာမှာစဘာသီလမှာလည်းအဲ့သီလတွေထောင်းထောင်းကြီးပဲနှစ်ပါးတွဲတဲ့ရလဲအမျက်ဆုံးပဲဖြစ်ရတယ်။ဟုတ်ပြီနော်။သုံးပါးတွဲတဲ့ရလဲခီနမရွေးဘူး။မစ္စည်းမမရွေးပဏိတအခေါင်ထိပ်ပဲ။လေးပါးတွဲဆိုရင်လဲအခေါင်ထိပ်ပဲ။ငါးပါးတွဲဆိုရင်လဲအခေါင်ထိပ်မှာမှစတုပါရိသုဒ္ဓိသီလကြီးလေးပါးလို့မြတ်စွာဘုရားညွှန်ကြားတဲ့အခါဒီလေးပါးကိုသူများကိုပဲကြည့်မို့ညွှန်ခဲ့တာမို့ကိုကိုယ်တိုင်ကြည့်ငယ်ပြီးပြီ။ဟုတ်လားမဟုတ်လား။ကြည့်ငယ်ပြီးတဲ့အတွက်ကြောင့်မြတ်စွာဘုရားတန်တန်၌ရှိသောသီလတို့သည်အခြားအခြားသူရဲ့တပည့်တာဝကတွေကိုညွှန်ကြားတယ်လို့ပဲတမာဒါနလက္ခဏာကိုဥပဒါရဏလက္ခဏာတွေအကုန်ရှိမရှိတိုးတဲ့ချင်းအဖို့တွေလည်းရှိတယ်သူသီလသည်နိဗ္ဗေဒသီလအနေနဲ့ကိလေသာတွေကိုလည်းဖောက်ခွဲခဲ့ပြီးပြီဟာနဘာဂိယထိတိဘာဂိယဝိသေသဘာဂိယအဖို့မျိုးတွေမဟုတ်တော့ဘဲနဲ့နိဗ္ဗေဒဘာဂိယဆိုလို့အမှောင်ခွင်းသီလကုန်လုံးကိလေသာတွေကိုလည်းခွင်းခဲ့တဲ့နေရာမှာသူများခွင်းလာတဲ့သာမသာသူများကအလေလေးတွေအထုံလေးတွေဝါသနာလေးတွေစရိုက်ကလေးတွေကြံမိမယ်မြတ်စွာဘုရားမှာဘာအငွင့်အထုံမှမကြံနိုင်အောင်ဖြစ်တဲ့အတွက်ကြောင့်သီလဘက်ကိုကြည့်လဲအတိုင်းမသိတော့သီလကိုတမာရိဘက်မှာအောင်ကျမတို့ကမေတ္တာနဲ့ခေနနိဒ္ဒေတဆိုပြီးတော့အထက္ခတဆရာဖွင့်ပြခဲ့တဲ့ဟောခဲ့တဲ့တမာရိအပြားတွေဆိုတာလဲဖရာကိုယ်တိုင်ကြင်ကြံပြီးတော့မှသူရခဲ့တဲ့အတိုင်းပြန်ပြီးတော့ညွန်ခဲ့တာမဟုတ်ဘူးလားညွန်လဲညွန်တယ်လို့သူများကိုလည်းပြောတယ်သူများပြောတဲ့အတိုင်းလဲသူကကြင်ပြီးသားသူများကပြောပြီးကိုမကျင့်တဲ့ပုံကိုယ်တည်းမပါဘူးပြောလဲပြောကျင့်လဲကျင့်ဟုတ်ပြီနော်ပြောတဲ့အတိုင်းလဲလုပ်တယ်လုပ်တဲ့အတိုင်းလဲပြောတဲ့ဂုံရောမရှိဘူးလားဒါကြောင့်တမာရီပိုင်းကြည့်ရင်လဲလောကီတမာရီတွေအကုန်လုံးပြည့်စုံတယ်လို့လောကုတ္တရာတမာရီတွေရောသီလမှာတော့သီလရဲ့သဘာဝလောကီတမာရီလောကီသီလမင်းနဲ့ပေါင်းလိုက်တော့မှလောကုတ္တရာသီလလို့ပြောလိုက်ပေမဲ့ဒီသီလပယ်တာမဟုတ်တော့ပြည့်စုံသွားတာဟုတ်ပြီနော်ဒီတမာရီကြတော့လောကီတမာရီရှိတယ်လို့လောကုတ္တရာတမာရီတွေရောမရှိဘူးလားလောကီတမာရီတွေလည်းပြည့်စုံတယ်လောကုတ္တရာဇန်နေနဲ့ရောလောကီဇန်ရောလောကုတ်ဇန်နဲ့ရောမပြည့်စုံဘူးလားဥပ္ပစာရဇန်နေနဲ့ပြည့်စုံခဲ့တယ်လို့အပ္ပနာဇန်နေနဲ့ရောပြည့်စုံတဲ့နေရာမှာမြတ်စွာဘုရားရဲ့အပ်သောအပ္ပနာဇန်ဒီအာနာပါနာတစ်ခုတည်းနဲ့ရတဲ့ဇန်မဟုတ်ဘူးကတိုင်းနဲ့လည်းရဘူးတာပဲအတုပါတွေနဲ့ရောရဘူးတာပဲဟုတ်ရဲ့လားကာယကတာတတိနဲ့ရောအာနာပါနနဲ့ရောအနုတ္တိ၁၀ပါးမှာဇန်ရနိုင်တာ၂ပါးပဲလေဟုတ်ရဲ့လားလည်းမသိပါဘူးဟုတ်ရဲ့လားဇာရီကလည်းကြားတော့လဲမိကုန်ပြီအနုတ္တိ၁၀ပါးမှာလေဇန်မရနိုင်တာကဗုဒ္ဓနုတ္တိကနေမရဏနုတ္တိဒီ၈ပါးလေဇန်ရနိုင်တာကာယကတာတတိနဲ့အာနာပါနတတိလေကာယကတာတတိကဘယ်ဇန်ပထမဇန်အာနာပါနတတိကကျင်စကဇန်ဖျားကြတော့စတုကဇန်ပေါ့ဒီဇန်တွေရောမရဘူးလားရခဲ့တယ်မေတ္တာနဲ့ပတ်သက်တဲ့ဇန်တွေရောကရုဏာနဲ့ပတ်သက်တဲ့ဇန်တွေရောမုဒိတာဥပိ္ပခာနဲ့ပတ်သက်တဲ့ဇန်တွေရော အာရုပ၄ပါးနဲ့ပတ်သက်တဲ့ဇန်နေရောဖျားမရဘူးတဲ့ကမ္မထာန်းနဲ့ဇန်ဆိုတာရှိသေးလို့လားသူရပြီးတော့ဒီလမ်းကြောင်းကိုငါလည်းဒီလိုလျှောက်ခဲ့တယ်ဘယ်စရိုက်နဲ့ဆိုဘလို့တင့်တော်တယ်မင်းတို့တွေလည်းဒီလိုကိုတန်ရတန်ရချင်းဆိုလမ်းညွန်တဲ့ပုံကိုအနေနဲ့သူလျှောက်ခဲ့တဲ့လမ်းကိုဆရာသားမကြမညွန်ခဲ့ဘူးလားညွန်ခဲ့တယ်ဒါကြောင့်ဇန်နဲ့ပတ်သက်တာတွေလောကီဇန်တွေရတယ်လို့လောကုတ္တရာဇန်တွေလည်းရတယ်လို့လောကီအဘိညာဉ်တွေလည်းရခဲ့တယ်လို့လောကုတ္တရာအဘိညာဉ်တွေရောမရဘူးလားပြည့်ပြည့်စုံတော့ဖះမှာမပြည့်သေးတဲ့တမာရီဆိုတာရှိသေးလားမရှိုံနဲ့မကောက်ကျော်သွားအခုလောကမှာရှိနေကြတဲ့ဇန်နေရကြပါတယ်အဘိညာဉ်ရကြပါတယ်ပုံကိုယ်တိုင်းနေအဲ့ဒီရှိသမျှကမ္မထမ်းနဲ့ပတ်သက်ပြီးတော့ဇန်နေအဘိညာဉ်ရတဲ့သူကနေပါပြီချင်းဟုတ်လားမဟုတ်ဘူးလားကိုယ်တပားနဲ့ကိုယ်စရဲနဲ့ကိုက်ညီတာတစ်ခုနဲ့ပဲဇန်နေရအဘိညာဉ်ရကူးသွားတာပဲမဟုတ်ဘူးလားအဲ့တော့မြတ်စွာဘုရားဒီသူညွန်ခဲ့တဲ့လမ်းကသူလျှောက်ပြီးသားလမ်းကြီးပဲစောက်ဖက်ပြီးတော့ပြောခဲ့တာလည်းမဟုတ်ဟလာစင်ញင်ယုံတသက်ကလေးစိန်နာမယတသက်နဲ့လဲပြောထတာမဟုတ်စိန်နာမယရဲ့နောက်မှာဘာဝနာမယအနေနဲ့ကိုယ်တိုင်ပွားပြီးသားဟုတ်မဟုတ်ခုကျမတို့တွေကသုတမယအနေနဲ့တင်ပြီးရင်ကျမတို့ကဘာဝနာမယအနေနဲ့ဆက်ပြီးတော့ကျင့်ဖို့ပဲတမ်းမကျန်ဒါကြောင့်တမာရီချင်းတိုင်းစင်ရောအတိုင်းမသိတော့တမာရီကိုပညာဘက်ကိုရှင်ရင်ရောပညာဉာဏ်နေမှာလဲကမတကရပညာဉာဏ်ကနေစပြီးတော့ဟလာပစ္စယပရိက္ခဉာဏ်နေနာမရူပပရိစေဒဉာဏ်နေပစ္စယပရိက္ခဉာဏ်နေသမထနာဉာဏ်ဥရိယဘယဉာဏ်နောက်ဆုံးမေဉဏ်ဖူဉဏ်ပစ္စဝကနာဉဏ်ဤမြတ်စွာဘုရားမှာမပြည့်စုံတဲ့ဉာဏ်တွေရှိသေးလားမရှိုံနဲ့မကဘဲနဲ့ဖရာတို့မှာအထူးရတဲ့အနာဝရဏဉာဏ်တို့အိန္ဒြိယပရောပရိယတိဉာဏ်တို့သဗ္ဗေညုတဉာဏ်တို့တခြားဉာဏ်တွေရောမပြည့်စုံဘူးလားဒါကြောင့်ပညာဘက်ကိုရှင်ကြည့်လေအတိုင်းမသိသောပညာကိုဒါကြောင့်အတိုင်းမသိသောသီလကိုအတိုင်းမသိသောတမာရီကိုအတိုင်းမသိသောပညာဂုံတို့နဲ့ပြည့်စုံတော်မူခြင်းကြောင့်အမျက်ဆုံးသောပုဂ္ဂိုလ်အဖြစ်ကိုရှိနေလားမရှိနေရှိနေတဲ့အတွေ့အလူရှင်နေလာလှူခဲ့မယ်ဆိုရင်သူတို့ရဲ့ကောင်းမှုမျိုးစေ့တွေစိုက်ပျိုးကြဲချရာလေယာမြေကောင်းထဲမှာအပါလွန်ဆုံးသောအမျက်ဆုံးသောအလူခံပုဂ္ဂိုလ်မျက်အဖြစ်ကိုရှိမရှိသဘောပေါက်ပြီနော်အဲ့ဒီလိုရှိတဲ့အတွေ့ပစ္စည်းစတဲ့အာမိတနဲ့ဖြစ်စေစေဝပฏิပတ်ဆိုသောဓမ္မနဲ့ဖြစ်စေပူဇော်အထူးကိုခံတော်မူခြင်းကိုအရဟံလို့အာယုံပြုရတယ်။ဒါကြောင့်ဆရာတော်သံဃာတော်တွေကကျမတို့လွယ်အောင်ကျမတို့အရဟံပူဇော်အထူးကိုခံတော်မူတိုက်သောမြတ်စွာဘုရားလို့ပြောလိုက်တာ။ဘလောက်ကလေးနဲ့ရရမှာဘာကြောင့်ပူဇော်အထူးကိုခံတော်မူတိုက်တာလဲ။အမြန်ဆုံးအလူခံပုဂ္ဂိုလ်မြတ်ဖြစ်တော်ကြောင့်ဘလောက်နဲ့လဲရရမှာမို့ဘာကြောင့်အမြန်ဆုံးဖြစ်ကိုရောက်တယ်လဲဆိုရှင်းစေအကြောင်းကိုရှာလိုက်တော့အတိုင်းမသိသောသီလကိုအတိုင်းမသိသောသမာဓိကိုအတိုင်းမသိသောပညာဂုံတို့နှင့်ပြည့်စုံဒါကြောင့်လူနဲ့ဥခိုက်ပူဇော်တိုက်တာပူဇော်တာကိုခံခြင်းရင်ငါပူဇော်ပါကွဲလို့ပြောเสียရမလို့အထင်ကြီးအောင်လဲလုပ်ပြเสียရမလို့အလိုဆိုးနဲ့ဒါဆိုအလိုဆိုးတဲ့ပါသွားမယ်ပူဇော်တာခံခြင်းရင်ကိုယ့်ကိုယ်ကိုချီးညိုနိုင်အောင်နေကိုယ့်ကိုယ်ကိုအကဲ့ရဲ့လွတ်အောင်နေကိုယ်ကံသုံးပါလုံးဆင့်အောင်နေဟုတ်တယ်လားဘလောက်ထိစင်ရမလဲမကောင်းမှုမှန်သမျှမရှိအောင်နေကောင်းမှုတွေပြည့်စုံအောင်နေအစင်ကျဲဆုံးသောစိတ်ပိုင်ရှင်ဖြစ်အောင်နေရင်ပဲကျိုးစားစေအခိုက်မှာလဲသူ့နဲ့တန်တဲ့သီလတမာရီပညာတွေပြည့်စုံလာသလိုကျိုးစားပြီးသွားရင်လဲသူ့ကိုယ့်ရဲ့ကျိုးစားပြီးတာအစင်နဲ့ညီတယ်သီလတမာရီပညာကုန်တွေပြည့်စုံမပြည့်စုံပြည့်စုံရင်တားနေစရာလာပါလို့ဖိတ်ခေါ်နေစရာမလိုပဲနဲ့ကိုသူ့ရဲ့ပူဇော်မှုတွေခံရမလားမခံရအောင်ခံရမှာပဲဟုတ်ပြီနော်ဒါကြောင့်သူများရဲ့အပူဇော်တွေကိုခံဖို့တဲ့ကိုယ်ကိုယ်ကိုကြည်ကြည်ညိုညိုရှိဖို့စိတ်ကြွယ်ရာဆိုတာမကောင်းမှုဆိုတာစိတ်ကြွယ်ရာပြုเสียနေရာမရှိဘူးလို့တွေးပြီးတော့သီလကိုပြည့်စုံအောင်လုပ်ကံနှစ်ပါးဖြစ်တဲ့ကာယကံဝစီကံဆင်အောင်ကြိုးစားပြီးရင်မနောသမာဓိကိုပြည့်စုံအောင်လုပ်ကံတစ်ပါးဖြစ်တဲ့မနောကံဆင်အောင်ကြိုးစားကာယကံဝစီကံမနောကံနဲ့တနေ့တာလှုပ်ရှားတဲ့နေရာမှာသီလသမားတွေပြည့်စုံအောင်လုပ်ပြီးတော့အငွေ့အသက်တွေအကုန်ကွာပွားအောင်ကမ္မတက္ကဋဉာဏ်ကအခြေခံရင်သီလနဲ့သမာဓိပြည့်စုံမှာပဲဟုတ်တယ်လားဝိပဿနာရောဒါနသီလသမထဝိပဿနာရောကမ္မတက္ကဋဉာဏ်ရှိပြည့်စုံမပြည့်စုံဝိပဿနာဉာဏ်လေးဖြစ်လာရင်ဝိပဿနာဉာဏ်တွေပြည့်စုံရုံနဲ့မကောက်မဲ့ဉာဏ်ဖို့ဉာဏ်သစ္စာကနာဉာဏ်ဒီဉာဏ်အစစ်တွေရောတက်မတက်တက်ပြီပေါ့အဲ့ဒါဆိုကိုယ်လဲကိုယ်နဲ့တန်တဲ့ပညာရမရအခုဓမ္မမိတ်ဆွေတို့ကျမတို့မှာအထိုက်လေးယောက်သီလလည်းရှိလာပြီ။သမာဓိလည်းနည်းနည်းချင်းချင်းရှိလာပြီ။ပြည့်စုံတယ်လို့တော့မပြောသေးဘူး။အထိုက်အလျောက်သုတမယဉာဏ်ရောမရှိနေဘူးလား။က ပရိယတ်ပါကြည့်ပရိယတ်တွေမကောက်ပฏิပတ်ပါကြည့်ရဲ့အထိုက်လေးကဝိပဿနာဉာဏ်နေရောဒီလောက်နဲ့ကျင်းတရမှာမဟုတ်လမ်းကအခုမှလမ်းကြောင်းကြီးပေါ်ပဲရောက်နေတာရှိသေးတယ်ဒီလမ်းကြောင်းမှာတွားရမယ့်ဘုရားရှင်တွေပန်းတိုင်တွေရှိမရှိအဲ့မှာလမ်းပန်းစုံဟလာလမ်းစုံဖြစ်တဲ့ပန်းတိုင်အထိရောက်အောင်ကျမတို့ကရှောက်ရလိမ့်မယ်ခရီးဆုံးရအောင်ရှောက်ဖို့လိုမလားမလိုဘူးလားဒါကြောင့်လမ်းစုံမရောက်လက်မမြောက်ခေါက်ရှောက်သွားရပြီတော့လျှောက်သွားမှာလားရက်နေရမှာလားအခုလျှောက်ရလားမလျှောက်ဘူးလေမလျှောက်ဘူးဆိုရင်မရောက်သေးဘူးเนาะလမ်းဆုံးကြီးလည်းမြင်နေလက်လည်းမဒီအချိန်မှာမမြောက်နဲ့ဘာလောကဓာတ်နေလာလာလက်မမြောက်နဲ့ဟုတ်လားလောကထဲမှာနေနေသည်များလောကဓာတ်ဆိုတာတွေ့ရမှာလားမတွေ့ရအောင်လားเนาะဒါကြောင့်လောကထဲမှာနေရအလျောက်တော့လောကဓာတ်တွေ့တာအထူးဆန်းမှာမဟုတ်တာဟုတ်လားကျွန်တော်တို့မှလောကဓာတ်တွေ့တာမဟုတ်ဖရာပစ္စေကဗုဒ္ဓယဟန္တာကြီးတွေရောလောကဓာတ်တွေ့မတွေ့လောကထဲမှာနေသည်များလောကဓမ္မဆိုရှိနေမှာပဲအဲ့ဒီလောကဓာတ်นี่ဘလို့လာလာဖျားဟောတဲ့ဒီတရားအတိုင်းပဲကိုယ်ကာယကံဝစီကံမနောကံကံသုံးပါးလုံးမှာအကုသို့အငွေ့အသက်တွေမကင်းရှက်အောင်ဟဟလာအငွေ့အသက်တွေလာမထုံအောင်တော့တတိပညာဥစီပီတော့ကျမတို့စူးစမ်းသွားရင်ဒီလောကဓာတ်ကသူ့အတူနေနေမှာပဲအဲ့ဒီလာတဲ့လောကဓာတ်အကောင်းလာလဲအမျက်ထွက်လာမယ်အဆိုးလာလဲအမြတ်ထွက်လာမယ်ကိုယ်ပွတ်တိုက်ပေးတယ်လို့သဘောပေါက်လို့ရမရဟုတ်ပြီနော်လောကဒံဆိုလောကဒံကြီးတက်တက်လာတာပေါ့လောကဒံဆိုတာပုဂ္ဂိုလ်တတ္တဝါတွေကိုနေဆက်ဆက်နေတဲ့ဂွင်မှာပဲရှိမရှိရှိနေတာပဲကိုမိသားစုကလည်းကိုယ်လောကဒံနေရောမပေးဘူးလားကောင်းတာလည်းပေးတယ်ဆိုးတာရောပေးမှာပဲကိုမိတ်ဆွေသင်္ဃာရောအကောင်းရောအဆိုးရောပေးမှာပဲချင်းမွန်းတာလည်းပေးမယ်ကဲ့ရတာလည်းပေးမယ်ချမ်းသာအောင်လည်းဖြစ်စေမယ်စင်းအောင်လည်းဖြစ်စေမယ်လက်လာပါလည်းပေးမယ်လက်လာပါမရှိအောင်ရောဒါရီအကုန်လုံးကြုံပါလေဘယ်နေရာသွားသွားဒါကြုံမယ်ဆိုဘာလာလာကုသိုလ်ဖြစ်အောင်နေဘာလုံးလုံးအကုသိုလ်ဖြစ်လာပြီဆိုရင်အကုသိုလ်ဖြစ်လုံရင်းနဲ့အကုသိုလ်ဖြစ်တာထက်ကုသိုလ်လုံရင်းနဲ့အကုသိုလ်ဖြစ်တာပိုဆိုးလားမဆိုးဘူးလားဒါကြောင့်ဓမ္မမိတ်ဆွေတို့အဲ့လိုမြင်အမျက်ဆုံးသောအလူကံပုဂ္ဂိုလ်ဆိုတာဖွားပွားလေးဖတ်လိုက်ရမှာမဟုတ်တော့ဘူးအမျက်ဆုံးသောအလူကံပုဂ္ဂိုလ်အဖြစ်အတိုင်းမသိတဲ့သီလသမားတွေပညာဂုဏ်နဲ့ပြည့်စုံနေပုံမြင်ရမယ်ပြေဆုံးခဲ့ရတာလဲပြေဆုံးအောင်လုပ်ခဲ့လို့မဟုတ်ဘူးလားအဲ့ဒီလိုလေးမြင်လားတခါတလေချော်ချက်ပြီးတော့အပယ်လေးပုံကျသွားတာရောမရှိဘူးလားရောက်တဲ့ဘဝမှာအပယ်လေးပုံဘဝရောက်သွားလဲမြတ်စွာဘုရားအလောင်းတော်တို့ကသူများဆင်းအောင်ဘရောမမလုပ်ခဲ့ဘူးချမ်းသာအောင်ပဲလုပ်ခဲ့တယ်ကိုယ်ပဲအစင်ရခံခဲ့လားမခံခဲ့ဘူးလားဒါကြောင့်ကျွန်တော်တို့ပြောခဲ့တယ်လို့ပဲနံပါတ်၁ကကိုယ့်ရဲ့တဏ္ဍာမကောင်းမှုတွေမဖြစ်အောင်ကံသုံးပါးလုံးမှာမကောင်းမှုတွေမဖြစ်အောင်သတိထားမယ်ကိုယ့်ရဲ့ကာယကံဝစီကံမနောကံတန်သုံးပါးလုံးမှာမကောင်းမှုတွေမဖြစ်အောင်တတိထားရမယ်ဒီတဲ့စွမ်းလာနိုင်ရင်ကိုယ့်ရဲ့ကာယကံဝစီကံမနောကံနဲ့သူများကိုမဆင်းရအောင်ကြိုးစားပေးရမယ်ဒီတဲ့စွမ်းလာနိုင်ရင်ကိုယ့်ရဲ့ကံသုံးပါးလုံးနဲ့အများချမ်းသာအောင်ရွတ်ဆောင်ပေးနိုင်ရဒါသူ့ရဲ့အဆင့်နေပဲအဲ့ဒီလိုကြိုးစားလာရင်သူတော်မှမဟုတ်ဘဲနဲ့ကောင်းလာမယ်သူတော်ကောင်းအစ်ဖြစ်ပြီပေါ့ဟုတ်ပြီနော်ဒါကြောင့်သူတော်ကောင်းသူတော်ကောင်းသူတော်လာအောင်ကိုကကောင်းသူမတော်လဲကိုကကောင်းသူမကောင်းလဲကိုကကောင်းဒါမှသူတော်ကောင်းကိုကိုကိုအဲ့ဒီလိုလေးတွေနဲ့လောကဒံအပွတ်တိုက်တွေကြုံလာတိုင်းကြုံလာတိုင်းသွေးပြီးသားဖြစ်လာရင်ထက်လာမှာပဲပေါ့လောကဒံအပွတ်တိုက်တွေခံရတိုင်းခံရတိုင်းပြောင်းလက်လာဖို့ရောမလိုဘူးလားလောကဒံအပွတ်တိုက်တွေလာရင်ထွက်ပြေးသွားမယ်လောကဒံအပွတ်တိုက်တွေလာတဲ့အခါမှာငုံရှိုးသွားမယ်ကျိုးပဲ့သွားမယ်ဆိုဘယ်လိုလုပ်စမ်းသက်ခံနိုင်မလဲစံတက်ခံကြောင်ကြီးညာတယ်ဆိုတာတရားတွေကကိုယ်ရင်နဲ့ရောက်လာမှစံတက်ခံနိုင်တာလေတိပဲတိပြီးတော့မရှိရင်စံတက်ခံနိုင်ပါမလားခံနိုင်ရင်မရှိတော့အဲ့ဒါကြောင့်အခုသင်ထားတဲ့တရားတွေကတိပြီးရင်ရှင်းရမယ်တာဝင်ကြည့်မှသာရင်အတိတရားတွေအရှိတရားကိုပြောင်းမပြောင်းတရားကိုရှိအောင်လုပ်ရမှာလားသိုံမဲ့လုပ်ရမှာလားရှိအောင်အခုလာသင်နေတာရှိအောင်လုံကြီးတွေကိုသိအောင်လာသင်နေတာဟုတ်လားမဟုတ်လားရှိအောင်လုံကြီးတွေကိုတိလာပြီးရှိအောင်ကြိုးစားလာရင်ကျမတို့တွေအင်မတန်ကိုယွတ်မုံနဲ့ဆင်းရဲဒုက္ခအလုံးစုံကတကယ်ကိုလွတ်မြောက်မှာအာမခံလားမခံဘူးလားခံတယ်နော်ဒါကြောင့်အခုအမျက်ဆုံးသောအလူကံပုဂ္ဂိုလ်ဆိုတာကိုကြည့်ဘောဖျားမလို့ပဲလို့သွားမယူပါဘူးနော်အဲ့ဒီလိုဖြစ်အောင်ကြိုးစားခဲ့ပုံအာရုံပြရအောင်ဒါကြောင့်အချမ်းအယံနဲ့တကွဖြစ်သောနတ်အချမ်းအယံနေနဲ့တကွဖြစ်သောလူအချမ်းရံနေနဲ့တကွာဖြစ်သောမြမာတွေကအစမြတ်စွာဘုရားရှေ့မှာဝတ်ဆင်းသွားရတယ် ဟုတ်တယ်လားပြီးရင်ပူဇော်အထူးတွေကိုခံကြိုက်တယ်ဆိုအဲ့ဒါဒီစာမေးပွဲ approach အတွက်တည်းမကဘဲနဲ့ကိုယ့်ဘဝအတွက်လဲစံနမူနာဖြစ်မဖြစ်ကဲပူဇော်ရအောင်ပြန်ပြီးတော့ခေါင်းစဉ်လေးပါပူဇော်မယ်ပစ္စည်းစပြီးတ
ော့
ဒါဆိုရင်ဖယားပွင့်တော်မူသောအခါလို့ပါထားတယ်။ဖယားမပွင့်ရင်တော့ဖယားဆိုတာမပေါ်သေးတော့အခြားအရာဌာနမှာရှိတဲ့ပုဂ္ဂိုလ်တွေပူဇော်တာတွေမရှိဘူးလား။ဖယားပွင့်လာပြီဆိုတဲ့ကဖယားမှာတပါသောအရာဌာနမှာရှိတဲ့ပုဂ္ဂိုလ်တွေကိုပူဇော်ခြင်းကိုမပြုတော့ဘသူတွေကလည်းတကိုးကြီးမားတဲ့နတ်လူဟူသည်မယဆိုနတ်လူဟူသည်မယတဲ့မှာဗြဟ္မာရောပါမှာပါပါတာပေါ့ကဲအောက်မှာသူစကားမှန်အီးရတဲ့ဆိုပြီးတော့ဗြမာမင်းတဲကတဟံပတိဗြမာမင်းသည်ဖတ်သွားဗြမာတွေ့ရင်လိုင်းတာခဲ့နတ်တွေ့ရင်လိုင်းတာခဲ့ဟလာလူမင်းတွေတွေ့ရင်လိုင်းတာခဲ့ဒါလေးကိုမြင်ခဲ့ရမှာဟုတ်ပြီနော်ကိုကနာမည်လေးတွေကိုကိုကမှတ်ထားခဲ့ဖို့ပဲကဲပူဇော်မယ်သူစကားမှန်အီးလက်တော်ကွင်းဖွင့်သွားတဟံပတိဗြမာမင်းဘယ်ဘုံသားလဲတဟံပတိဗြမာဆိုရင်ဟုတ်ပြီလေမြန်မာတော့ဟုတ်ပြီလေဘယ်မြန်မာဘဝ20တဲကဘယ်ဘုံကလဲတဟံပတိမြန်မာဆိုတော့ဟမ်တဟံပတိမြန်မာဆိုတာပထမဇန်3ဘုံတဲကမဟာမြန်မာဘုံကဟုတ်ပြီနော်မဟာမြန်မာဆိုတဲကပထမဇန်3ဘုံရဲ့ပရိသတ်လားအပညာရှိလားမင်းလားမင်းဟုတ်ပြီနော်မြန်မာမင်းဆိုရင်သူကတပါးပဲရှိရမှာပထမဇန်မြန်မာမဟာမြန်မာဆိုတာတယောက်ပဲပရောဟိတ်ကများလာမယ်ပရောပါရိသ္စာဆိုအများကြီးပေါ့ဟုတ်ပြီနော်မဟာဗြဟ္မာမင်းကြီးတက်တန်းဒီမိသွားပြီအန္တရာကတ်64ကတ်အတင်ချေရတကတ်ဟုတ်လားဟုတ်လားအတင်ချေရတကတ်ဘယ်အတင်ချေရကတ်လဲဆိုရင်ဝိဝတ္တထာယီအတင်ချေရကတ်ကဘာကြီးတည်နေစေအချိန်ကာလဒီဝိဝတ္တခိုင်ဒါကြောင့်ကဘာကြီးပြည့်ရင်အဲ့ပထမဇန်ဗြဟ္မာဘုံမှာပါမပါအဲ့ဒီကြရင်အဲ့ဒီမြန်မာမင်းလည်းသူတက်တန်းကုန်တာပဲဒါကြောင့်မီးနဲ့ပြက်လည်းသူတက်တန်းကုန်ရေနဲ့ပြက်မဲ့ကဘာရောလေနဲ့ပြက်မဲ့ကဘာကြလည်းပါမယ်ဟုတ်ရဲ့လားအဲ့ဒီလိုမြင်ရမှာအတင်ချေရကတ်တကတ်ဘယ်အတင်ချေရကတ်လဲဆိုဒီနေရာမှာအတင်ချေရကတ်ကြီး၄ကတ်ရှိတယ်လေဟုတ်ရဲ့လားဟုတ်ရဲ့လားအတင်ချေရကတ်ကြီး၄ကတ်ကတန်ဝတ္တကတ်တန်ဝတ္တထာယီကတ်ဝိဝတ္တကတ်ဝိဝတ္တထာယီကတ်ကဘာပြက်စဲသည့်တန်ဝတ္တကတ်ပြက်ပြီးတည်စေသည့်တဝတ္တထာယီကကဘာဖြစ်စေသည့်ဝိဝတ္တကဖြစ်ပြီးတည်နေစေအခုလိုချိန်ပြီးဝိဝတ္တထာယီကအတင်ချေရလေးကတည်းမဟာကတ္တကတကဘာမဟုတ်ဘူးလားပထမဇန်3ဘုံနဲ့ကမဟာဗြဟ္မာဘုံဒီတကဘာမရှိဘူးဒုတိယဇန်ဘုံကျတော့နှစ်လေးရှစ်ကဘာဖြစ်သွားပြီဟုတ်ကောဟုတ်ရဲ့လားမသိကျွန်တော်စာကျက်တာအန္တရာကတ်64ကတ်ဗြဟ္မာပရောဟိတာဆိုရင်အန္တရာကတ်32ကတ်ဗြဟ္မာပါရိသစ္စာဆိုရင်အန္တရာကတ်27 3ပိုင်းတစ်ပိုင်းကတ်အန္တရာကတ်64ကတ်ဆိုအတင်ချေရကတ်တကတ်လေအတင်ချေရကတ်တကတ်ဆိုအတင်ချေရ၄ကတ်ထဲကတကတ်မဟုတ်ဘူးလားဟုတ်ရဲ့လားဘယ်အတင်ချေရလဲဝိဝတ္တထာကြီးအတင်ချေရပဲဒီကဘာကြီးဖြစ်ပြီးတော့တည်နေစေဒီကဘာကြီးဒီမီးနဲ့ဖြတ်ရင်ရောဒီကဘာကြီးပြက်မပြက်ပြက်ပြီပေါ့ပြက်သွားပြီဆိုတန်ဝတ္တကတ်ဖြစ်ပြီပေါ့အဲ့ဒီအချိန်မှာမဟာဗြဟ္မာကြီးကလည်းပထမဇန်3ပုံဒီမီးဖြတ်ရင်ရောမပါဘူးလားမီးပြဲ့သောအခါပထမဇန်3ဘုံပြဲ့ဤရေပြဲ့သောအခါဒုတိယဇန်3ဘုံတိုင်မပြဲ့ဘူးလားပြဲ့ရင်လည်းပဒုပသွားပြန်ပြီလေပြဲ့သောအခါတတိယဇန်3ဘုံတိုင်ဆိုတော့ပဒုကြဆိုတော့မီးနဲ့ပြဲ့တဲ့ကဘာပြဲ့လဲပထမဇန်ပါလာပဲရေနဲ့ပြဲ့လဲလေနဲ့ပြဲ့လဲပါလာပဲဒါကြောင့်ပထမဇန်3ဘုံကတဟံပတိဗြဟ္မာမင်းကြီးသည်မဟာဗြဟ္မာကြီးမင်းဒါကြောင့်တဟံပတိနာမကေနမဟာဗျံမေနယာစီတော်ဟုတ်ပြီနော်ဟုတ်လားဒီနေရာမှာမဟာဗျမမင်းကြီးဒီတဟံပတိဗျမမင်းကြီးတဲ့သူဒီကဘာကြီးဖြစ်ပြီးတည်နေသည်မသူပြည့်တက်တန်ရှိမရှိတနည်းအားဖြင့်ပြောရင်ကဘာမပြည့်မချင်းသူတက်တန်ရှိတယ်ကဘာပြည့်ရင်တော့သူတက်တန်ကုန်ပြီဘာကြောင့်လဲ ကဘာပြက်ရင်သူကဘာပါသွားမှာပေါ့ဒါပေမဲ့သူ့ရဲ့အလုံကျွေးပြက်တဲ့ပရောဟိတ်တရားကြတော့သူ့လောက်တတန်းမရှိဘူးဟလာဒီဝိဝတ္တထာကြီးအတင်ရှေရကတ်ကြီးရဲ့နှစ်ဟလာနှစ်ပုံတစ်ပုံပေါ့ဟုတ်ပြီနော်အဲမြမပါဠိတစ္ဆာကြတော့သုံးပုံတစ်ပုံပေါ့ဒါဝဲအန္တရကတ်နဲ့ပြောတော့64တဝက်30နှစ်တော့ဆရာ64သုံးပုံတပုံဆိုတော့27သုံးပိုင်းတပိုင်းအဲ့ဒီလိုလဲစာလေးတွေ apply လုပ်ရတယ်ဒါကြောင့်တံပတိမြမမင်းကြီးစာဘယ်ပုံသားလဲမဟာမြမမင်းကြီးလို့သိရမယ်ဟုတ်ပြီနော်အဲ့တော့ဒီနေရာမှာဒီကဘာကြီးစဖြစ်တဲ့အချိန်ကနေကဘာကြီးစဖြစ်တယ်ဆိုတော့ဝိဝတ္တအချိန်မှာကဘာကျူးမြေမှာဖျားပွင့်မပွင့်ဆိုတာသင်္ကေတတွေရှိမရှိကြာရင်ပွင့်တယ်ပေါ်မှာမူတည်ပြီးတော့သုဒ္ဓဝါဒမြမဘုံကမြမကြီးလာကြည့်တယ်တဟံပတိမြမမင်းသွားမကြည့်ဘူးကဘာကြီးစဖြစ်တော့တဟံပတိမြမမင်းကြီးမရှိသေးဘူးဟုတ်လားကဘာကျူးနေရာလေးပေါ်တော့ရှိပြီလားအဲ့ဒီမှာပကြည့်တာပဲသူ့ရဲ့တက်တန်းကဝိဝတ္တထာယီတမှာတော့ပါတာမဟုတ်ဘူးလားအဲ့ဒီလိုလေးတွေလည်းမြင်လိုက်ရအောင်ဒါကြောင့်တဟံပတိမြမမင်းကြီးဒီလေမြမမင်းကလည်းမျက်စွာဖျားဘလို့ပူစော်တယ်လေတဲ့အဲ့လိုလေးအာယုံပြုပြီးဖတ်ကြည့်မယ်မြင်းမို့တောင်မြပမာဏရှိသောယရနာပန်းကုန်ကြီ
းရသော်ဘုရားကိုသုတော်ခဲ့သည်
ကဲကျမတို့ရောမြတ်စွာဘုရားကိုပန်းမပူဇော်ဘူးလားကျမတို့ကပန်းဗာပန်းနဲ့ပူဇော်တယ်သဘေပန်းတို့ဘာတို့ပန်းကုန်လေးတွေနဲ့ပြောတာပါဟုတ်တယ်လားဟုတ်လားဒီလောက်ပဲပူဇော်နိုင်တာပေါ့ဟိုဟာကမြင့်မို့တောင်မြပမာဏရှိတဲ့ပန်းကြီးဆိုတော့နှစ်သိန်းလေးတောင်အထူးရှိတဲ့ဟုတ်လားမဟာပထဝီမြေကြီးဆိုပြီးကျမတို့ပြောကြတယ်တကယ်တော့မြင့်မို့တောင်ရဲ့ပမာဏကိုပြောရင်ရေအောက်မှာယူဇနာပေါင်း8000လေးတောင်ရေပေါ်မှာယူဇနာပေါင်း8000လေးတောင်ဆိုမြင့်မို့တောင်မြှလို့ပြောတာရေပေါ်တွေရေအောက်တွေမပါဘူးဆိုရင်အဲ့ဒီရဲ့ပမာဏကြီးမြှဟုတ်လားဟုတ်လားအဲ့ဒီလောက်ရှိတဲ့ယရနာပန်းကုန်းကြီးဆိုမှလို့လွယ်ပါဒါပေမဲ့မြတ်စွာဘုရားပူဇော်ခဲ့တယ်တဲ့အာမိတာမှာဟုတ်လားပမာဏအကြီးဆုံးပူဇော်တာကိုပြနောက်တစ်ခုတရားမင်းစသောနတ်တို့ဒီ၎င်းစသောလို့ပြောရရတာဝရင်သာတစ်ခုတည်းမဟုတ်ဘူးယာမတုတိတာနေမနာရတိပရနေမိတာဝတဝတိတိပါမပါပါပြီပေါ့စပါအောင
်
စသောဆိုတော့ဒီမင်းနှမင်းနဲ့မဟုတ်တခြားမင်းတွေရောပါတာပေါ့ဘာဖြစ်လဲစွာအားရှိသလားရင်ဆောင်ချက်နာပြီပရိနိဗ္ဗာန်စံလွန်တော်မူပြီးသောဒီနေရာမှာအတောကမင်းမြတ်ဆိုတာဒီတဲ့ပရိနိဗ္ဗာန်စံလွန်တော်မူသောမြတ်စွာဘုရားကိုလဲဆိုတဲ့အတွက်ကြောင့်အတောကမင်းမြတ်ကတော့တတ်တော်ထင်ရှားဘုရားကိုဖူခွေမရတော့သဘောပေါက်ရမယ်ဗိမိတာနာမင်းတို့ကောသလမင်းတို့ကတော့ဖူလို့ရခဲ့တယ်ဟဲ့လို့လေးမြင်ရမှာနော်ကဲဒါကြောင့်ပရိနိဗ္ဗာန်စံတော်မူသောဂေါတမမြတ်စွာဘုရားကိုရည်မှန်းပြီးတော့66ကတိသောဥစ္စာပစ္စည်းတွေဆွလွတ်ပြီးတော့သဘူရိတ်ကျွန်းတစ်ခွေလုံးဆိုတောင်ကျွန်းတစ်ခုလုံးမှာစီရီပေါင်း8000လေးတောင်ဟုတ်လားကျောင်းပေါင်း8000လေးတောင်ရေတွင်းပေါင်း8000လေးတောင်စသည်ဖြင့်တိစပူဇော်ခဲ့တယ်ဒါအာမိသတွေကိုနှိုင်းစာပြီးတော့ပြောနေတာခဲ့နောက်တစ်ခုတမ္မန်နဲ့လူတို့ကဒီလောက်မင်းနေတော့မှဒီလောက်ပူဇော်ရင်တမ္မန်နဲ့လူတွေပြုတာတော့ကတော့ဘာမှပြောစရာမလိုတော့သူ့ထွာတဲ့သူပူဇော်ကြတာပါပဲတဲ့ကဲစမယ်ဤဆိုခဲ့သောတဲ့ရပြီပေါ့เนาะဒါလက်သေးဝင်ပြန်ပိတ်လိုက်တော့ဒါသည်ခုနရှင်းချက်